အမေရိကန်ရဲ့ရန်သူဖြစ်လာနိုင်သူစီးရင်မှာတရုတ်ကထိတ်တန့်မှရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီးမိုက်အက်စပါကပြောဆိုလိုက်ပါတယ်။တရုတ်အစိုးရကအနောက်နိုင်ငံတွေအတွက်ချင်းချောင်မှုကြီးဖြစ်တယ်လို့ဂျာမနီနိုင်ငံမြူးနဲ့မှာလုပ်တဲ့လုံခြုံရေးညီလာခံမှာအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့တာပါ။အဲ့ဒီနောက်မှာတော့ရုရှားစိုးသွားနိုင်ငံများလို့ဝင်ကြီးကပြောဆိုတဲ့မြောက်ကိုရီးယားနဲ့အီရန်နောက်အစွန်းရောက်ဝါဒီအဖွဲ့တွေရှိတယ်လို့လည်းဝင်ကြီးအက်စပါကပြောပါတယ်။အကြောင်းကတော့သမရရှိရဲ့အုပ်ချုပ်မှုအောက်မှာတရုတ်ကွန်မြူနစ်ပါတီရဲ့ဥတီချက်လွဲချော်မှုကပိုများပြီးတော့မြန်ဆန်လာတယ်လို့ဝန်ကြီးကထောက်ပြပါတယ်
။ More internal repression, more predatory economic practices, more heavy-handedness.
တရုတ်နိုင်ငံတွင်ဖိနှိပ်မှုတွေပိုများလာတယ်။စီးပွားရေးမှာပိုပြီးခေါင်းပုံဖြတ်အမျက်ထုတ်လာပြီးပိုပြီးလက်တင်းကျပ်ထိန်းချုပ်လာတယ်။သူ့အနေနဲ့အဆိုးရိမ်ဆုံးကိစ္စကတော့စီးရီးရက်တီချက်ပိုပြီးတော့တင်းမာလာတာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးအက်စပါကကမ္ဘာခေါင်းဆောင်တွေနဲ့စစ်တပ်အကြီးအကဲတွေကိုစနေနေ့ကပြောဆိုတာဖြစ်ပါတယ်။ကာကွယ်ဝင်ကြီးရဲ့သတိပေးချက်အတိုင်းပဲအမေရိကန်နိုင်ငံချိုင်းဝင်ကြီးမိုက်ပွန်ပီယိုကလည်းတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးဟွာဝေကိုရည်ရွယ်ပြီးပြောဆိုပါတယ်။ဟွာဝေနဲ့တခြားတရုတ်ထောက်ပံ့ထားတဲ့နည်းပညာကုမ္ပဏီတွေဟာတရုတ်ထောက်လှမ်းရေးရဲ့အသုံးချခံဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။မြို့နယ်လုံခြုံရေးညီလာခံကိုလာတက်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့ဟွာဝေနဲ့ပတ်သက်တဲ့အမေရိကန်ရဲ့ဆွဆွဲချက်ကမမှန်ကန်မှုဆိုပြီးတုံ့ပြန်သွားပါတယ်။